လျှပြနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့မွန်ဘကရာဖီနဲ့အတိုက်ခံသဘုံတပ်ဖွဲ့တွေအကြားလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးဂျောင်းဝင်ဆောင်ရွက်ပေးဖို့အာဖရိကသမဂ္ဂခေါင်းဆောင်တွေလျှပြနိုင်ငံကိုသွားနေကြပါတယ်။တောင်အာဖရိကသမ္မတဂျေကော့ဇူမာတနင်္ဂနွေနေ့ကလျှပြနိုင်ငံမြို့တော်ထရီပိုလီကိုရောက်သွားပါတယ်။နောက်ပိုင်းမှာတော့မော်ရီတေနီယာမာလီနဲ့ကွန်ဂိုနိုင်ငံကခေါင်းဆောင်တွေလည်းသူနဲ့လာရောက်ပူးပေါင်းကြမယ်လို့ဆိုပါတယ်။ဒီခေါင်းဆောင်တွေဟာလျှပြသမ္မတမော်မဂရာဖီနဲ့အရင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့ဘန်ဂါဇီမှာရှိတဲ့သဘုံခေါင်းဆောင်တွေနဲ့တွေ့ဆုံကြမှာပါ။ဒီတော့တွင်လျှပြခေါင်းဆောင်မော်မဂရာဖီပေါ်တစ္ဆာခန်နဲ့တပ်တွေနဲ့အတိုက်ခံသဘုံတပ်ဖွဲ့တွေအကြားအ ਨੇ စုံစစ်မျက်နှာနှစ်ခုလောက်မှာအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အဲဒီမျိုးအပြင်ဘက်ကိုဂရာဖီတပ်တွေကစနေနေ့မှာအမြောက်တေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မိဂိုလုံးနေထောင်တက်လာတာကိုတွေ့ရတဲ့အကြောင်းလဲမျက်မြင်သက်သေတွေကပြောကြပါတယ်။စနေနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အ ਨੇ စုံလူ၁၁ယောက်လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။တရားဖြစ်ပေါ်မှုတစ်ခုမှာတော့ဂရာဖီကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကသဘုံတပ်တွေရဲ့ဟယ်လီကော်ပတာကိုအနောက်ဘက်ကရေနံအဓိကထွက်တဲ့ဘရေဂါမြို့မှာပစ်ချနိုင်ခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။မစ္စတာဂရာဖီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနောက်ပိုင်းဒီဘရေဂါမြို့ဟာအစိုးရနဲ့အတိုက်ခံသဘုံတွေအကြားအပြန်အလှန်သိမ်းပိုက်နေကြတာလည်းဖြစ်ပါတယ်။